င်းအာရှဆိုင်ရာကမ္ဘာစီးပွားရေးဆွေးနွေးပွဲဇွန်လဇာပိုင်းကနေပြည်တော်မှာ၃ရက်ကျင်းပသွားတာမြန်မာကကမ္ဘာကစိတ်ဝင်စားကြောင်းပြသတာဖြစ်ပါတယ်။နေပြည်တော်အစိုးရကနိုင်ငံခြားအဖွဲ့အစည်းမျိုးစုံကအကြံဉာဏ်ပေးကြပါတယ်။ဒီအထက်မှာအမေရိကန်အခြေစိုက် McKinsey အတိုင်ပင်ခံကုမ္ပဏီလည်းပါဝင်ပါတယ်။ McKinsey ကုမ္ပဏီကပညာရှင်၆ဦးမြန်မာပြည်မှာ၄လကွင်းဆင်းလေ့လာပါတယ်။နောက်တော့နိုင်ငံရေးခေါင်းဆောင်လုပ်ငန်းရှင်ပညာရှင်စတဲ့ပုဂ္ဂိုလ်200ကျော်နဲ့တွေ့ဆုံမေးမြန်းပြီး135မျက်နှာအကဲပြအစီရင်ခံစာကိုမကြာမီကထုတ်ဝေပါတယ်။ယုံကြည်စိတ်ချရတဲ့စည်ရင်စရာရှားပါတဲ့တိုင်းပြည်မှာလောက်ရခံရတာခက်ခဲပေမဲ့စီးပွားရေးအလားအလာကိုနားလည်သဘောပေါက်နိုင်အောင်စတင်အကဲပြလိုက်ရတာလို့ဆိုပါတယ်။မြန်မာပြည်ရဲ့ပထဝီအနေအထားနဲ့သင်္ဟာဇာတ်ကျွေးဝမှုကြောင့်ဖြစ်နိုင်စရာအလားအလာတွေအများကြီးရှိတယ်လို့ကျော်လွှားရမယ့်အခက်အခဲတွေကလည်းအများကြီးရှိပါသေးတယ်။အခက်အခဲတွေကျော်လွှားပြီးမျောလင်းတဲ့အတိုင်းဖြစ်လာရင်ရင်သက်ရှုမောပွေဖြစ်နိုင်တယ်လို့စီမံကိန်းအကောင့်အထက်မပေါ်ရင်တော့ရင်ကွဲပက်လက်ဖြစ်သွားနိုင်ပုံတွေကိုအထောက်အထားနဲ့တကွာတင်ပြထားပါသေ
းတယ်။၂၀ရာစုကမ္ဘာစီးပွားရေးတိုးတက်မှုမှာမြန်မာမပါဝင်ခဲ့တဲ့အတွက်ပြည်တွင်းအသတင်းထုတ်လုပ်မှုဟာအနိုင်ဆုံးအဆင့်မှာရှိပါတယ်။အာရှဒေသမှာကုန်ထုတ်လုပ်မှုစွမ်းအားတိုးတက်နေပေမဲ့မြန်မာပြည်မှာမတိုးတက်တာကြောင့်လူတဦးချင်းရဲ့အသက်တင်ထုတ်လုပ်မှုနှုန်းနည်းပါးနေရတာဖြစ်ပါတယ်။လုပ်ငန်းကဏ္ဍတိုင်းမှာထုတ်လုပ်မှုစွမ်းအားနှိမ့်ချနေပါတယ်။စိုက်ပျိုးရေးကိုအားကိုးတာဟာလည်းပြည်တွင်းအသက်တင်ထုတ်လုပ်မှုကိုနှိမ့်ချစေတဲ့အကြောင်းရင်းဖြစ်ပါတယ်။တနည်းကြက်တောင်းဝင်ငွေရှိတဲ့စားသုံးသူလူတန်းစားဦးရေနည်းပါးတာဟာလည်းစီးပွားရေးမတိုးတက်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်တဲ့။ဒါပေမဲ့မြန်မာပြည်ရဲ့တည်နေရာတည်ဟန်ဇာတ်ကြွယ်ဝမှုနဲ့ပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာဟာတပန်းတာနေတယ်လို့ဆိုပါတယ
်။ဝင်ဝီကောင်းတဲ့အာရှဈေးကွက်နဲ့နှိကနေတာဟာလည်းမြန်မာအတွက်အခွင့်အလမ်းဖြစ်ပါတယ်။ကုန်ထုတ်လုပ်ငန်း၊စိုက်ပျိုးလေယာဉ်လုပ်ငန်း၊အခြေခံအဆောက်အုံစွမ်းအင်နဲ့သတ္တုတွင်းလုပ်ငန်း၊ခီးသွွားလုပ်ငန်း၊ငွေကြေးနဲ့တယ်လီကွန်လုပ်ငန်းစတာတွေမှာအလားအလာရှိတာတွေကိုအပြည့်အဝအကောင့်ထည့်ပေါ်နိုင်ရင်မြန်မာစီးပွားရေးဟာနောက်15နှစ်ကြာရင်လေးစားတိုးဖို့အလားအလာရှိတယ်လို့ဆိုပါတယ်။ဒါလို့လေးစားတိုးဖို့အတွက်တရုတ်ပြည်မှာ12နှစ်ကြိုးပမ်းရပြီးထိုင်းနိုင်ငံမှာ13နှစ်အင်ဒိုနီးရှားမှာ14နှစ်ကြိုးစားကြရပါတယ်။စွမ်းအင်သတ္တုတွေစိုက်ပျိုးရေးကုန်ထုတ်လုပ်ရေးနဲ့အခြေခံအဆောက်အုံကဏ္ဍမှာလုပ်နိုင်တာတွေအများကြီးရှိပါတယ်။ဒါပေမဲ့အရင်ဆုံးကုန်ထုတ်စွမ်းအားမှာအင်းနီးချင်းတဲ့နှိမ့်ချနေတာကိုမြင့်တင်ဖို့လိုပါတယ်တဲ့
။စီးပွားရေးတိုးတက်ဖို့လိုအပ်တဲ့အဓိကတော့ချက်လေးခုကို McKinsey အဖွဲ့ကထောက်ပြထားပါတယ်။ကွန်ပျူတာအင်တာနက်ကျွမ်းကျင်စွာအသုံးပြုနိုင်ရင်အစိုးရရုံးပညာရေးကျန်းမာရေးဘဏ်လုပ်ငန်းလက်လီစင်းနဲ့စိုက်ပျိုးရေးမှာတိုးတက်နိုင်တာပထမတော့ချက်ဖြစ်ပါတယ်ဒုတိယတော့ချက်ကကုန်ထုတ်လုပ်ငန်းကဏ္ဍကြီးထွားအောင်မြေတောင်မြောက်ပေးဖို့ဖြစ်ပါတယ်တတိယကလူဦးရေများပြားလာတဲ့မြို့တွေကိုအခြေခံအောင်လုပ်ပေးဖို့ဖြစ်ပါတယ်တိုင်းပြည်စီးပွားရေးမှာမြို့ကြီးတွေအရေးပါအရာရောက်တာကိုသင်ကန်းစာယူနိုင်ပါတယ်ကမ္ဘာစီးပွားရေးမှာဝင်ဆန့်နိုင်ရေးဟာစတုထတော့ချက်ဖြစ်ပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအမြင့်ချင်းဖလှယ်မှုကုန်သွယ်မှုစတာတွေတိုးတက်ဖို့လိုပါတယ်ရင်းနှီးစုစုပေါင်းဒေါ်လာတန်ပေါင်း6သိန်းကျော်လိုတယ်လို့ဆိုပါတယ်
။ McKinsey အဖွဲ့ကတင်ပြထားတဲ့စီးပွားရေးအလားအလာအကောင့်တွေပေါ်လာဖို့ကိစ္စဟာအစိုးရခေါင်းဆောင်ဘိုင်းဘုံမာယောပုဂ္ဂလိကဘိုင်းကခေါင်းဆောင်တွေဘုံမာယောမူတည်နေတယ်လို့ဆိုပါတယ်။အစိုးရမှာအချိန်ကာလစွမ်းရည်နဲ့ငွေကြေးအကျပ်တည်းရှိပါတယ်။တိုင်းသူပြည်သားတွေလုပ်ငန်းရှင်တွေနဲ့အပြည်ပြည်ဆိုင်ရာအသိုင်းအဝိုင်းကယုံကြည်လာအောင်နိုင်ငံရေးစီးပွားရေးပြုပြင်မှုအောင်မြင်ဖို့လိုပါတယ်။အခုလာရောက်တဲ့ကုမ္ပဏီတွေရင်းနှီးမြှုပ်နှံလိမ့်မယ်လို့အမှတ်ခံနိုင်တာမဟုတ်ပါဘူးအစိုးရဟာအပြောင်းအလဲကိုစနစ်တကျစီမံခန့်ခွဲနေတာတွေ့ရပါတယ်လာမယ့်နှစ်တွေမှာပြည်တွင်းကုမ္ပဏီတွေအပြောင်းအလဲကြီးတွေနဲ့ရင်ဆိုင်လာရပါလိမ့်မယ်ဒါကြောင့်ပြည်တွင်းပြည်ပမှာပြိုင်ဆိုင်နိုင်စွမ်းရှိဖို့လိုလာပါတယ်ကုန်ပစ္စည်းအရေးအသွေးနဲ့ဈေးနှုန်းကိုအပြည့်အဆိုင်ရာအဆင့်မီအောင်လုပ်ဖို့နိုင်ဖို့လိုပါတယ်အတက်ပညာနဲ့အရင်းနှီးရရှိပြီးကမ္ဘာဈေးကွက်ကိုဝင်တိုးနိုင်ဖို့အတွက်နိုင်ငံခြားကုမ္ပဏီတွေနဲ့လက်တွဲလုပ်ဖို့လိုတယ်လို့ဆိုပါတယ်မြန်မာအစိုးရဟာဒီမိုကရေစီအရေးငြိမ်းချမ်းရေးနဲ့ဈေးကွက်စီးပွားရေးကိုအကောင့်ထည့်ဖော်ဖို့တပြိုင်တည်းကြိုးပမ်းနေတာဖြစ်လို့ကြွချင်မှုနဲ့လုံလဝရိယစိုက်ထုတ်မှုအထူးလိုအပ်ကြောင်းမက်ကင်းစီအတိုင်ပင်ခံကုမ္ပဏီကသုံးသပ်ထားပါတယ်ခင်ဗျာ